မန္တလေးတိုင်းဒေသကြီးမိုးကုံမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့တန်းပလောင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့တာကြောင့်မြို့ကန်ပြည်သူတွေအထိတ်တလန့်ဖြစ်ခဲ့တဲ့တဲ့ရင်ကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ကာလအတန်ကြာညင်သက်နေခဲ့တဲ့မိုးကုတ်ဒေသဘက်မှာပြီးခဲ့တဲ့အင်္ဂါနေ့ည9နာရီကျော်လောက်ကအစိုးရတပ်မတော်နဲ့ TNLA ခေါ်တန်းပလောင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲဟာတမ်ရွန်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတီးခြားစီတစ်ဖက်သက်အပြည့်အကြောင်းကြီးညာထားချိန်မှာဖြစ်ပွားခဲ့ပြီးပြစ်ကတ်တန်တွေကိုမိုးကုံမျိုးကနေကြားနေရတာကြောင့်ဒေသခံတွေစိုးရိမ်ထိတ်လန့်ခဲ့ကြကြောင်းမိုးကုံမျိုးနဲ့မဲဆန္ဒနဲ့အမှတ်1ကတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမျိုးတက်က VOA ကိုပြောပါတယ်
ကျွန်တော်မိုးကုံမျိုးရဲ့မြောက်ဖက်ပေါ့နော်ကျွန်တော်မုံမိတ်နဲ့မဟုတ်ကြပါနော်အဲ့ဒီမှာချောင်းကြီးကြီးရအောင်သူကြောက်ဝါကြီးရအောင်သူရှိပါလေကအဲ့မှာကြောက်ဝါကြီးရအောင်သူနာမှာအဲ့ရဲ့ပြောကြတာတော့ TNL လေးပေါ့နော်အဲ့ဒါနဲ့ကျွန်တော်တက်မတော်နဲ့အဲပြစ်ခတ်မှုလို့ဖြစ်တယ်လို့ကြားပါလိမ့်ကြအဲလူသူကတော့စိုးရိမ်တာပေါ့နော်လူသူကတော့အဲ့ဒါမျိုးအတွေ့အကြုံကတော်တော်ကြာကြာမဖြစ်ခဲ့ဘူးတော့စိုးရိမ်တာပေါ့နော်စိတ်မဝေးသူကတောင်းမဲ့ထားတော့တောင်းမဲ့ထားတော့ပြစ်ခတ်တန်ကြားရတယ်ပေါက်ကွဲတန်ကြားရတာပေါ့နော်
ဘာကြောင့်တိုက်ပွဲဖြစ်ပွားတယ်ဆိုတာမသိရပေမဲ့ဒီကနေ့မနေ့မှာတော့မိုးကုံမြို့မှာပုံမှန်ပဲသွာလာနေကြကြောင်းပြောပါတယ်TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကြော်ကတော့သူတို့စစ်ကြောင်းသွာလာစဉ်ရှောင်းတခင်တွေ့ဆုံပြီးတိုက်ပွဲဖြစ်ခဲ့တာလို့ပြောပါတယ
်အမေရိကန်ညာခုနှစ်လီစံကလာတယ်ရှင်းလိုက်ဝင်ကြည့်ပေါ့ဒီနေ့ကဒီသွားဝါရွာဘက်ကနေတော့ဖက်ကဒီနေမျိုးစုံမှုရန်စစ်ကြောင်းထွက်လာတယ်ထွက်လာတော့ဒီဟာလေဦးလာရောက်ခါနေတော့ဒီမြန်မာတပ်ပေါ်ကနေစစ်တပ်ပေါ်နဲ့တူတော့လာမလေးနှစ်ဖက်ဖြစ်တဲ့တွေ့မှာအပြန်လာပစ်ခတ်မှုတွေဟောဖြစ်တယ်။အစင်ကမနေမင်းဆယ်လောက်တော့ကြာတယ
်။ဒီထိတွေ့တိုက်ပွဲဖြစ်ပွားတာဟာဒီလအတွင်းတမ်ဘရွန်နဲ့ TNLA အကြဒုတိယအကြိမ်ဖြစ်ပွားခဲ့တာဖြစ်ပြီးပြီးခဲ့တဲ့19ရက်နေ့ကလည်းမိုးမိတ်မြို့နယ်ရွှေချောင်းပင်ကြီးရွာနီးမှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။အင်္ဂါနေ့ကတိုက်ပွဲဖြစ်ပွားစဉ် TNLA ဘက်ကထိခိုက်ချဆုံးတာမရှိကြောင်းနဲ့တမ်ဘရွန်ဘက်ကတော့မသိကြောင်းဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ်။မိုးကုံမြို့နယ်အုတ်ချိုရီအဖွဲ့နဲ့နီးစပ်သူအမျိုးသမီးတဦးကတော့မနေ့ကဖြစ်တဲ့တိုက်ပွဲအတွင်းမှာတမ်ရော့ဘက်ကထိခိုက်ကြဆုံးတာရှိကြောင်းအခုလိုပြောပါတယ
်။အော်ဟုတ်စစ်တပ်ဘက်ကတယောက်ကြပြီးတယောက်ဆိုင်ရရတယ်ဟုတ်ပါ။အရက်ကတော့မကြားတော့ကြဟုတ
်။ဒီသတင်းနဲ့ပတ်သက်ပြီးတမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကအတည်ပြုချက်ရယူနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြစ်ဆိုတာမရှိခဲ့ပါဘူး။တမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ဇော်မင်းထွန်းကတော့ TNLA အဖွဲ့ကမိုးကုံမြို့နယ်ဘက်ကိုစိတ်ဝင်လှုပ်ရှားတာရဲတပ်ဖွဲ့တွေဖမ်းဆီးတာရှိခဲ့ကြောင်းဒါကြောင့်နယ်မြေရှင်းလင်းစဉ်တိုက်ပွဲဖြစ်ပွားပြီးတမ်ရော့ဘက်ကတယောက်ကြဆုံတယောက်ထိခိုက်ခဲ့ကြောင်းမန္တလေးအခြေစိုက် Voice of Myanmar သတင်းဌာနကိုဖြေဆိုထားပါတယ်ပြီးခဲ့တဲ့မလအတွင်းကလည်းမုံမိတ်မြို့နယ်ရွှေချောင်းပင်ကြီးရွာနီးမှာတမ်ရွန်နဲ့ TNLA တို့တိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံ100လောက်ဟာမိုးကုံမြို့နယ်လွယ်စားကြီးရွာဘက်ကိုတင်းရှောင်ခဲ့ရတယ်လို့2016ခုနှစ်အတွင်းကလည်းဒီဒေသမှာတိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံ250လောက်စစ်ဘေးလွတ်ရာကိုတင်းရှောင်ခဲ့ရဘူးပါတဲ့လက်ရှိအခြေအနေမှာတော့အစိုးရတမ်ရွန်ကကိုဗစ်ကာယောဂါကာကွယ်တားဆီးရေးနဲ့ထောက်ရငြိမ်းချမ်းရေးအတွက်အကျံဖက်အဖွဲ့အစည်းတွေရှိရနေရာမှာအပကြံဒေသတွေကိုနိုဝင်ဘာလကုန်ထိတစ်ဖက်သက်အပြည့်အကြောင်းကြီးညာထားသလိုတန်ပလောင်အပါဝင်ဖြစ်တဲ့ညီနောင်မာမိတ်အဖွဲ့ကလည်းငင်းချမ်းရေးဆွေးနွေးရေးအတွက်ဒီဇင်ဘာလကုန်ထိအပြည့်အကြောင်းထုတ်ပြန်ထားပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်